ဒီကနေ့ရန်ကုန်မြို့ကနေရာ၅ခုလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့မန္တလေးနဲ့မြို့နယ်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ပေါင်းဒီမြို့မှာမနေ့ကပြည်ခိုင်ချိုးပါတီရဲ့စီယုံရေးလဲစီယုံရေးမှုလဲဖြစ်တဲ့ပေါင်းဒီကအရာအိမ်မှုအိမ်မှာပောက်ကွဲမှုဖြစ်ခဲ့တာကြောင့်၂ယောက်သေဆုံးပြီးတော့၅ယောက်ဒဏ်ရာရပါတယ်။ဒီအကြောင်းအပါဝင်နိုင်ငံတော်ဝါမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်
။ဒီနေ့ရန်ကုန်မြို့က၅နေရာလောက်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။မနေ့ပိုင်းကကြည့်မြင်နိုင်မျိုးတွေကအေရှာဝေါ်စစ်ကမ်းဒီမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့နေ့လယ်ပိုင်းမှာလည်းဒဂုံစစ်ကမ်းမြို့နယ်ကရင်တင်းရဲရုံနဲ့တောင်ကုံကအေယာချမ်းသာကွန်တိုအနီးနောက်ရင်တင်းရဲရုံစတဲ့နေရာတွေမှာပောက်ကွဲမှုဖြစ်ခဲ့တာပါနေ့လယ်နှစ်နာရီဝန်းကျင်လောက်ကမြန်ကုန်မြို့နယ်ကတမိုင်းလမ်းစုံဥပဟန်နီးပွိုင်းကရင်တင်းရဲရုံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကအတန်အတော်ကျပြီနဲ့ထိခိုက်မှုတော့မရှိခဲ့ဘူးလို့အဲ့ဒီအနီးနားမှာနေထိုင်သူတူကပြောပါတယ
်နှစ်နာရီခွဲဟောတမဥပဟန်လည်းမိပွားတယ်။ဒီဘက်ချင်းမှာဖြစ်တာ။မော်တော်ပြီးကြုံမော်တော်ပြီးကြုံဖြစ်တာ။အဲနားမှာတော့ရှင်းရှင်းနေရပဲပေါက်တဲ့ချိန်ကကြတော့အစားတော်တော်ကျော်သွားတယ်ဟွာညီကြီးတွေပါတုံသွားတယ်
။ပဲခူးတိုင်းပေါင်းတယ်မျိုးကံငယ်ရွာမှာခနေ့ညပိုင်းကယာအိမ်မှုရဲ့နေအိမ်ကိုဘုံဖြစ်ထည့်ခံရပြီးပောက်ကွဲတာကြောင့်လူနှစ်ဦးတေဆုံးပြီး၅ဦးဒဏ်ရာရပါတယ်။ဒီပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ကံငယ်ရွာမှာနေထိုင်တဲ့ဒေသခံတဦးကဒီလိုကိုအခုလိုပြောပြပါတယ်
။ဟုတ်ပြီကကျိုးရဲ့ဒီလိုလေဒီမှာပေါ့ဒီလိုမျိုးဆိုရင်ဒီအမှုနဲ့ရရင်မဟုတ်ဘူးတော့ဒီမှာမိသားစုဆွေးနွေးဟောသာသာရှိတာပေါ့နော်သာသာရှိတဲ့ဆင်ပါအိမ်ပရင်းပေါက်ကပြန်ရတယ်ဆိုတော့အလုံးမမဲ့ဒီအထက်ကိုရပြီးတော့ဘလို့မှမချောင်းပရင်းနဲ့မနဲ့ပေါက်ပေါက်သွားလို့ပြောတယ်ကွာဒီကိန်းမူကတော့ခဏလောက်ကာရရအိမ်ပေါ်မှာပွင့်ပြီးတယောက်တွေသွားတယ်တောင်းတဲ့ဆေးရောဆောက်ရောက်ရောက်လာပြီးတော့တောင်းတဲ့ဆေးရောမှနောက်တရားဆက်တူရပေါ့နော်အမေရောက်တယ်ပေါ့ပြည်ပေါ်တရားဝင်ကအလို့သမီးတွေယူတယ်ဟုတ်ကဲ့အပေါ်မနဲ့ဆန်းတန်းနဲ့ဟိုပေါ့၅ယောက်ကိုဟိုသတင်းတရားဝင်ပြောပြလိုက်ပါမယ်ဟုတ်ကဲ့ပေါင်းတော့သိရင်ပါမယ်ယူ
မန္တလေးအမတ်6ရဲစခန်းမှာလဲဒီနေ့နေ့လေပိုင်းကလက်လုံဘုံပောက်ကွဲခဲ့ပါတယ်မကွေးတိုင်းရေစကြိုမြို့စိုက်တိုးရေးရုံမှာတော့ဒီနေ့နေ့လေကပောက်ကွဲမှုတစ်ခုဖြစ်ပါတယ်မန္တရမြို့မှာလဲစစ်ကောင်စီသတင်းပေးအဖြစ်ကြော်စောတဲ့အမျိုးသမီးတူဒီနေ့နေ့လေကတိုက်ခတ်ခံရပြီးသေဆုံးသွားပါတယ်စက်တင်ဘာလ9ရက်မနေ့ညကလဲစကူမျိုးကကျေးရွာတစ်ခုရဲ့အုတ်ချုပ်ရည်မှုအိမ်အပါအဝင်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ကြောက်ပရောင်းနဲ့မရရာစတဲ့နေရာတွေအပြင်နိုင်ငံတဝန်းကမျိုးတချို့မှာလည်းပောက်ကွဲမှုတွေရှိခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်တပ်ဖြတ်ဖမ်းဆီးတာတွေရှိခဲ့ပြီးတဲ့နောက်နိုင်ငံအတွင်းရောက်နေရာတော်များများမှာကုလိုဘုံပောက်ကွဲမှုတွေနဲ့စစ်ကောင်စီတရင်ပေးအဖြစ်တန်လျာရှိခံရသူတွေတိုက်ခတ်တပ်ဖြတ်ခံရတာတွေလည်းမကြာခဏအဆိုတလို့ဖြစ်ပေါ်နေတာပါ။ဒါပေမဲ့မနေ့စက်တင်ဘာလ9ရက်နေ့မှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUD ကပြည်သူ့တော်လှန်ရေးနေ့စတင်ပြီလို့ပြောဆိုခဲ့ပြီးတဲ့နောက်ဒီနေ့ဖြစ်ပေါ်ခဲ့တဲ့ပုံပေါက်ကွဲတဲ့နေရာနဲ့အချင်းကြီးအရွတ်ထွက်ဟာလဲတိတိတသားပိုပြီးများလာတာဖြစ်ပါရဲ့ရှင်